British လုပ်ငန်းတအုပ်ဖြစ်တဲ့ Hannah Withridge နဲ့ David Miller တို့တပ်ဖြတ်မှုနဲ့တည်တံ့ပေးခံရတဲ့မြန်မာရွှေပြောင်းလုပ်ငန်းတအုပ်ရဲ့နောက်ဆုံးအယူခံကိုထိုင်းရှင်နေများကောင်စီကနေထိုင်းဗဟိုတရားရုံးချုပ်ကိုဩဂုတ်လ23ရက်နေ့မှာတင်လိုက်ပါတယ်။တည်တံ့ပြစ်ဒဏ်ချခံထားရတဲ့မြန်မာလုပ်ငန်းတအုပ်ရဲ့အမှုအတွေ့တရားရုံးတွေမှာတက်တည်ထွက်ဆိုပေးမဲ့သူတွေကိုမြန်မာတန်ယုံလိတ်ကျွန်းထူးဆောင်စားစစ်ဆေးရေးကော်မတီကတာဝန်ယူမှုတိတ်မရှိတဲ့အတွက်ဒီအမှုကအား내ချက်တွေနဲ့အဆုံးသတ်သွားမှာကိုလိတ်ကျွန်းအရေးဆောင်ရဲ့နေသူတွေကစိုးရိမ်နေကြပါတယ်။အပြည့်စုံကိုတော့ထိုင်းခြေဆိုင်တည်ထောင်မအေးမာကတည်င်းပေးပို့ထားပါရရှင
်ဗီရိရှလူငယ်နှုတ်ဦးတက်ဖြတ်ခံခဲ့ရတဲ့လိတ်ကျွန်းလူတမ်းမှုနဲ့ပတ်သက်လို့တည်တံ့ပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှုတ်ဦးရဲ့အယူခံကိုမလ၁ရက်နေ့ကပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုခင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့တွင်များကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးကော့စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုအယူခံတင်ပြခဲ့ကြောင်းမြန်မာတန်ယုံလိတ်ကျွန်းအထူးစုံစမ်းစစ်ဆေးရေးကော်မတီမှစုံစမ်းရေးမှူးအဖြစ်တာဝန်ယူခဲ့တဲ့ဦးကျော်တောင်းကပြောပြပါတယ်
။ခိုင်းချင်းနေများကောင်စီကတစ်ဆိုတဲ့ရှင်းနေမျိုးသမီးနဲ့ FPD ကချီဆိုတဲ့ရှင်းနေမျိုးသမီးပေါင်း၂ယောက်တို့ကဒီနေ့မနေ့9နိုင်ခွဲမှာမူလတရားရုံးဖြစ်တဲ့ကော့စမွေတရားရုံးကအယူခံတရားရုံးကိုနောက်ဆုံးအနေနဲ့ပို့ခဲ့တယ်။ဒီနေ့လျှောက်လေးရှဲစုစုပေါင်းကစာမျက်နှာ300နဲ့တစ်ချိန်နဲ့6မျက်နှာပါတယ်။
သူတို့တာဝန်ယူနေစဉ်ကာလအတွင်းမှာတက်တည်လုပ်ပေးမဲ့မြန်မာနိုင်ငံသားတွေအတွက်လုံခြုံရေးနဲ့အာမခံချက်တွေကိုလုံမပေးနိုင်တာတွေကြောင့်အဓိကတက်တည်ကိုလက်လွတ်ခဲ့ရတယ်လို့လည်းဆိုပါရယ
်မြန်မာတိုင်းရုံးအထူးစုံစမ်းရေးကော်မတီဖက်ကရင်းမြစ်တက်တည်တွေရဲ့စာဝတ်နေရေးလုံခြုံရေးအတွက်ပေးနိုင်မလားလို့မေးတဲ့အမေကိုကျွန်တော်တို့ဖက်ကအဖြေလေးမပေးနိုင်ခဲ့ဘူးသူတို့ရဲ့လုံခြုံရေးကိုလည်းမပေးနိုင်ခဲ့သလိုသမီးစားလောက်တဲ့အလောက်အကန့်တစ်ခုကိုလည်းပဲပတ်သက်ပြီးပြရအောင်အဲ့ဒါနံပါတ်1နဲ့ကြာကောင်းတယ်ဒီပင်နဲ့အနာရောအသက်ခံရတဲ့လူတွေကဆက်သွားတာကိုသိလိုက်တဲ့မြင်လိုက်တဲ့အဲ့ဒီဟိုတယ်ကအလုသမာတယောက်ဟာစကိုင်းကဖြစ်တယ်အဲ့ဒီစကိုင်းကအလုသမာတယောက်နောက်ကိုကျွန်တော်လိုက်မယ်ဒါအပြင်ပြဿနာဖြစ်တဲ့နေ့ကလူသက်ပြီးတော့တက်လာတဲ့လူတွေကိုမြင်သွားတဲ့ရခိုင်ပြည်နယ်ပုံနာချုံမြို့နယ်ကအလုသမာနှစ်ယောက်ကိုကျွန်တော်နောက်ကိုလိုက်မယ်ဒီကောင်လေးတွေမိမိတဲ့ကလေးကျွန်တော်သိချပြီလို့ကျွန်တော်လိမ့်မယ်လို့ပြောတဲ့အခါမှာလည်းပဲလေကျွန်းတူဆိုတဲ့ရေကော်မတီတာဝန်အနေနဲ့ကရေးချက်ကလည်းမပေးနိုင်ခဲ့ဘူးပြီးတော့မလိမ့်နဲ့တော့ကျွန်တော်ကိုလိမ့်ခွင့်မပေးခဲ့တဲ့အတွက်ကျွန်တော်အဲ့ဒီသခိုင်းတဲ့တင်တဲ့ရခိုင်ဖက်ကအပြီးတန်သွားတဲ့မိမိတဲ့တွေကိုကျွန်တော်မရလဲစီစီတီဗီကင်မရာတွေကအချက်နဲ့တွေကိုထိန်းထောက်လိုက်ရင်ထိန်းပလိတ်တွေတောင်းလို့၅ချိန်တိုင်းနဲ့ဖွင့်ပေးခဲ့တဲ့ကောင်လေးဟာဒီဟွာနဲ့ဖုံးမယ်မို့ရေးမှဖွက်လာတယ်အဲ့ဒီကောင်လေးဟာခြေတန်းအောင်ပြီးသားဒီကောင်လေးကိုကျွန်တော်တို့သူ့အဖက်ကအခုရေဆောင်ဝယ်ပေးတယ်အဲ့ဒီချက်လက်တွေရမယ်ကဲပဲအပြည့်ကျွန်တော်မလုပ်နိုင်ခဲ့ဘူ
းလိတ်ကျွန်းအထူးစုံစမ်းကော်မတီမှာပါခဲ့ဘူးတဲ့ရှစ်နေဦးအောင်မျိုးတန်းကတော့တက်တဲ့အထောက်ထားတွေမပြည့်စုံပဲတေးတန်းချခဲ့တဲ့အမှုဖြစ်တာကြောင့်မြန်မာရွှေပြောင်းလူငယ်နှစ်ဦးအတွက်လွတ်မြောက်နိုင်ရေးမျှော်လင့်ထားတယ်လို့ပြောပါတယ်
တည်တံထိုက်တဲ့အမှုမှာရာနှုန်းပြည့်တက်တည်ကံတဲ့အထောက်အထားမရှိဘဲနဲ့တည်တံပြီးလို့မရပါဘူး။ဒါ DNA မတွေ့တဲ့ကိစ္စတို့အလူသေးခွဲတဲ့ခါမှလည်းခွဲပုံခွဲနည်းမှတ်တမ်းမှတ်ရမရှိတာ။နောက် DNA စစ်ဆေးတဲ့ခါမှ DNA စစ်ဆေးပုံစစ်ဆေးနည်းဟာအပြီးပြီးဆိုင်ရာလုံခြုံရေးနဲ့မညီတဲ့အပြင်မှာအဲ့လိုတင်လာတဲ့ဆရက်ကလည်းရုံးတော်မှာဖြက်ရာတွေနဲ့ရက်ဆွဲတွေအကြောင်းနဲ့ထုတ်ကြတဲ့ဆိုတဲ့အချက်တွေကိုကြည့်မယ်ဆိုရင်ကိုဒီမှုဟာလုံးဝတည်ဆောက်လို့မရတဲ့အမှုဖြစ်ပြီးတော့ဒီနေရာဒီမှုဟာလုတ်ကင်းသွားလိမ့်မယ်လို့ပြန်ပြောလိုက်ပါတယ်။
မြန်မာရှေ့ပြောင်းလို့သမားခမန်းကြီး4000လောက်အလုပ်လုပ်ကြနေတဲ့ကော့တောင်ဖန်ဖြည့်ကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူတက်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်တဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံကော့စမွေကျင်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံ့ပေးခဲ့ပြီးဘန်ခွန်အကျင်းထောင်မှာထိန်းသိမ်းထားပါတယ်ရှင်